တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ရဲ့ 5G ဆက်သွယ်ရေးနည်းပညာအသုံးပြုရေးဗြိတိသင်္ကေတရဲ့ဆုံးဖြတ်ချက်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါပြဿနာကြောင့်ပြောင်းလဲသွားနိုင်တယ်လို့ဗြိတိတာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့မူရင်းစင်းမြစ်သတင်းမှားတွေကိုတရုတ်တို့ထုတ်ပြန်နေတာနဲ့ဒီရောဂါကူးစက်မှုနဲ့အန္တရာယ်ရှိမှုအတိုင်းအတာကိုဝေ့လည်ကြောင်ပတ်လို့ပြောဆိုနေတာတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုဆုံးဖြတ်ချက်ပြောင်းလဲမှာဖြစ်တယ်လို့လည်းဆိုပါတယ်။ဗြိတိသင်္ကေတနိုင်ငံတွင် COVID-19 ကြောင့်သေဆုံးသူအရေအတွက်များပြားလာရတဲ့အမျှဗြိတိသင်္ကေတနိုင်ငံတွင် 5G ကုန်ရက်တည်ဆောက်ခွင့်တရုတ်ကုမ္ပဏီ Huawei ကိုပိတ်အပ်ထားတာကိုပြန်ပြောင်းပစ်ဖို့ဗြိတိအစိုးရအဖွဲ့ဝင်ဝန်ကြီးတော်တော်များများကဝန်ကြီးချုပ် Boris Johnson ကိုတိုက်တွန်းနေကြပြီဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကလည်းဆုံးဖြတ်ချက်ကိုပြောင်းပစ်ဖို့များတယ်လို့ဗြိတိသတင်းစာတွေမှာရေးသားထားပါတယ်။အမျိုးသားလုံခြုံရေးအရ Huawei ကိုလက်မခံဖို့ virus ပြဿနာမပေါ်ခင်ကတည်းကအမေရိကန်တို့ကတိုက်တွန်းထားတာပါ။တရုတ်နိုင်ငံအတွင်းဝရဖြန့်ချီနေသူတွေကကိုရိုနာဗိုင်းရပ်စ်ဖြစ်ပွားရမှုမှာအမေရိကန်စစ်တပ်အားကစားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုပြစ်တင်ပြောဆိုဝရဖြန့်ချီနေတာကြောင့်ဗြိတိသင်္ကေတနိုင်ငံနဲ့တခြားဥရောပနိုင်ငံတွေမှာထိအဆိုးရွားပေါ်ပေါ်ပြီးစိတ်ဆိုးအမျက်ထွက်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ဟာဝူဟန်မြို့တော်ရိုင်းတရိတ်ဆန်ရောင်းဝယ်ဖောက်ကားရာဈေးကနေလင်းတို့ဒါမှမဟုတ်တိတ်ခွေချက်ကတစ်စင်းလူကိုကူးစက်ပြန့်နှံ့တာလို့အများကတန်တရားရှိနေကြတာပါခင်ဗျာ။